ေကန်ဒီစေကန်တရှိတဲ့နေရာလေးနဲ့ဘလို့ဘာကြောင့်တရှိနေလဲဆိုတာလေးအရင်ပြောပြအောင
်ဒီစေကန်လေးကတော့တို့ရဲ့ဒီမှာတာတဲဘောပေါ့နော်စေကူသားဘောဒီကနေဟောအနည်းနေစရာတနေရာပေါ့နော်အဲ့ဒါ2005နဲ့2006ကြားထဲမှာကျွန်တော်စပြီးလုပ်ဖြစ်တယ်ဒီတိုင်းနယ်ပြည်နယ်မှာရှိနေတဲ့အဲသူတွေကရန်ကုန်မှာစီးလာကူတဲ့ခါနေဖို့တဲ့အရန်ကိုခက်ခဲရှိတယ်အဲ့ဒီချိန်တုန်းကဆိုလို့ရှိရင်ဒီဘယ်သူမှလက်မခံချင်ဘူးတော့ဟိုဖုန်းကြီးเจ้าနေဆိုလည်းလူပဲအခက်ခဲရှိတယ်တရက်နှစ်ရက်ထပ်ပို့ပြီးတဲခုခွင့်မရဘူးပေါ့နော်အဲ့ဒါတော့နိုင်ငံရေးအခြေအနေအကြောင်းလည်းပါမှာပေါ့ဘာလို့ကျွန်တော်တို့အိမ်ကြီးအများကြီးလည်းငှားခဲ့တယ်ငှားခဲ့တဲ့နေရာမှာလည်းတနေရာပြတနေရာပြောင်းရွှေ့ရတယ်တချို့ကျတော့လည်းဒီအာဏာပိုင်ဖွဲ့စည်းတွေကလည်းအနောက်ရှက်ပြီးလို့ပြောင်းရတယ်တခါတလေကျတော့လည်းဒီအင်ရှင်တွေကိုယ်တိုင်ကကြောက်ပြီးတော့ပတ်ဝန်းကျင်ကနေပြီးတော့ပြောင်းရွှေ့ခိုင်းလို့ပြောင်းရွှေ့ခိုင်းခဲ့ရတယ်ပေါ့နော်အကြောင်းမျိုးနဲ့ကျွန်တော်တို့ပြောင်းရတာအိမ်ပေါင်း25ရေလောက်ရှိတယ်နောက်ပိုင်းကျတော့ဒီနေရာလေးကတော့ဒါမိသားစုပိုင်းအိမ်နဲ့ဖြစ်နေတဲ့အခါကျတော့ဒီမှာစပြီးထားတာပေါ့နော်အဲ့နဲ့စပြီးတော့ဒီနေရာမှာစထားဖြစ်ဖို့ဖြစ်လာတ
ာပြောလို့ဆိုဆိုရင်ရောဟိုဒီမှာလာနေတဲ့လူနာတွေပဲဆိုကြပါစို့နော်သူတို့ကအခြေအတွက်ဘယ်လောက်လောက်ရှိမှထင်လဲ
ကျွန်တော်ကလောလောဆယ်ကတော့ပြောရရင်3နေရာရှိတယ်ဒီညောက်တကုံမှာတနေရာရှိတယ်ဒီမှာတနေရာရှိတယ်နောက်အရန်ချင်းတွေစိုးရတယ်ပေါ့နော်တခါတချို့တလေကျတော့ဒီလိုရောက်လာတဲ့အခါကျတော့ရှင်ဒီလိုမရောက်ခင်မှာသူတို့ရဲ့သက်ဆိုင်ရာနေရာမှာတွေကတော်တော်အသေးအတန်ဖြစ်လာတဲ့လူနာရေးရှိတယ်။အဲခါကျတော့ကျွန်တော်ဆေးရုံလေးပို့ရတာရှိတယ်။ဒါတော့အစိုးရဆေးရုံပေါ့နော်။ဟိုမင်္ဂလာတော်အထူးဆေးရုံမှာတော့ကျွန်တော်အယောက်30နီးပါးတော့ရှိတယ်။ဆိုတော့အလုံးပေါင်းလို့ရှိရင်ကျွန်တော်ဦးလောလောဆယ်အယောက်300နီးပါးတော့ရှိပါတယ်။အ
ော်ဟုတ်ကဲ့။ဆိုတော့အခုမဖြူကဒီဂျပန်ရုပ်ောက်ဝင်နောက်ပိုင်းမှာရွေးခံပြီးတော့လွတ်တော်မှာဖြစ်သွားတယ်။အရင်ကတော့မဖြူကိုယ်တိုင်ဒီမှာလာပြီးတော့အနည်းကအသေးစိတ်ကြီးကြက်ကိုကဲနေတာပေါ့နော်။ဆိုတော့ဟိုဘက်ကိုပြောင်းသွားတဲ့ခါကျတော့နည်းနည်းလှင်းတယ်လို့ခံစားရသလားဒီဘက်မှာလုပ်နေတဲ့လုပ်ငန်းတွေအပေါ်မှာဘယ်လိုရှိလဲ
အဲ့ဒါတော့ကျွန်တော်ကအတွေ့အကြုံရှိခဲ့ပြီးရယ်ဘာကြောင့်လဲဆိုတော့ကျွန်တော် 2009တော့ကျွန်တော်တို့ရှောင်းလိုက်ရတယ်ပေါ့နော်ဒါလေးလမ်းလျှောက်ပွဲတွေပိုင်းနဲ့ကျွန်တော်ရှက်လောက်လောက်နေနေရှောင်းလိုက်ရတယ်အဲ့ဒီအချိန်မှာလည်းကျွန်မဒီလူနာရီနဲ့ပတ်သက်လို့ရှက်မသွားခဲ့ဘူးအဲ့ဒီတော့ဆိုရင်ပြောရရင်ဒီတက်ဆိုရင်အခြေအနေဆိုးတာပေါ့နော်လူနာရီနဲ့တွေ့ခွင့်မရဘူးနောက်ပြီးတော့တို့တဲဖို့ခိုးဖို့တဲ့အခက်အခဲရှိနေတဲ့အချိန်တော့မှကျွန်တော်တို့ဒီလုပ်ငန်းကိုဆက်ပြီးအလုပ်ဖြစ်အောင်လို့ဒီဖုန်းနဲ့ပေါ့နော်ဟိုလုလုခဲ့ရတယ်ဆိုတော့အဲ့ဒီအချိန်ကလည်းကျွန်တော်မပြတ်ခဲ့ဘူးပေါ့အခုအချိန်ကြီးကတော့ကျွန်မနေပြည်တော်တော့တောင်းနေရတာမှန်တယ်ဒါပေမဲ့ကျွန်တော်တို့ရှောင်းနေရတာလည်းမဟုတ်ဘူးတိန်းနေရလည်းမဟုတ်ဘူးနောက်စနေတနေ့နေ့ဆိုကျွန်မဟိုရန်ကုန်ပြန်လာတယ်ပြန်လာပြီးဒီလိုလူနာကိစ္စတွေရောမြို့နယ်ကိစ္စတွေရောတော့ပုံမှန်ကျွန်မပြန်အလုပ်လုပ်ဖြစ်တယ်နောက်ပြီးအခုနောက်ပိုင်းကတော့ဘယ်လိုဖြစ်လာလဲဆိုတော့ဒီဒီမှာဝိုင်းဝန်းပြီးကုညီဆောင်ရွက်ပေးတဲ့သူတွေပေါ့နော်လူနာတွေလည်းရှိတယ်။နောက် volunteer တွေရှိတယ်။နောက်ပြီးတော့သူ့ရဲ့အဖွဲ့အစင်အဆက်ပေါ့ဆရာဝန်ရှိတယ်။နောက်ပြီးတော့ဒီမှာဟိုစည်ရင်းခိုင်လို့ပေါ့အစားရှိတဲ့ဖြင့်ပုံစံလေးနဲ့ဖြစ်လာတဲ့အခါကျတော့ကျွန်မအနေနဲ့ဒီလိုမလာဘူးဆိုလို့ရှင်လည်းဆက်ပြီးတော့ဒီမှာဆိုလို့ရှင်လည်းနေရောညရောတာဝန်ယူပေးနေတဲ့သူတွေရှိတယ်ပေါ့။အဲဒါဆိုတော့ကျွန်တော်ကအဆက်တော်လည်းပြတ်မသွားဘူးပေါ့။ကံကောင်းတာတော့ကျွန်မနေပြည်တော်နဲ့ရန်ကုန်ကိုပတ်စံပြန်လာလို့ရပြီးတော့ပြန်ပြီးတော့ချစ်ရှိလို့ရတာ
။ဟုတ်ကဲ့ဆိုတော့အခုလူနာတွေကိုကြတော့ကောင်းပုံမှန်လာကြည့်ပေးနေတဲ့ဆရာဝန်ရှိသလားဒီပေါ်သူ့ rotation တဲ့ပေါ့နော
်ရှိပါတယ်ကျွန်တော်တို့ဒီမှာဆိုလို့ရှိရင်ဆရာဝန်တယောက်ရှိတယ်သူက3ရက်လာထိုင်ပေးတယ်အဲနောက်တစ်ချက်ကကြတော့ကျွန်တော်အပတ်စဉ်ဆိုလို့ရှိရင် specialist ဆရာဝန်ပေါ့နော်အဲ့ဆရာဝန်ကကျွန်တော်အနည်းဆက်ဆုံးပေါ့ဒီနေရာနဲ့အနည်းဆက်ဆုံးနေရာမှာထိုင်တယ်ဒီနေ့ဆိုရင်စေကန်ပြရပဲတိတ်အရေးကြီးတဲ့လူနာတွေဆိုလို့ရှိရင်ကျွန်တော်စုပြီးတော့စနေနေ့တိုင်း specialist နဲ့ပြတယ်နောက်ဒီမှာဆရာဝန်တယောက်ကလည်းအမြဲတမ်းရှိတယ်နောက်ချက်ကကြတော့ကျွန်တော်တို့ဒီလူနာတွေ AR တရားဖို့ဆိုလို့ရှိရင်ဒီ NGO စေကန်တွေကိုကျွန်တော်ဆက်သွယ်ပေးတယ်။အဲဒီ NGO စေကန်မှာလည်းဆရာဝန်တွေရှိတယ်ဆိုတော့ပုံမှန်အားဖြင့်ဆိုလို့ရှိရင်3 4လောက်ကချိတ်တွဲပြီးဆောင်ရွက်လိုက်တဲ့အခါကျတော့လူနာတွေအတွက်ကျန်းမာရေးအခြေအနေကတော့တိတ်ပြီးတော့စိုးရိမ်စရာမရှိဘူးပေါ့နော်။ဒီမှာဆိုလို့ရှိရင်လည်းဒီဆရာဝန်မရှိတဲ့အချိန်မှာဆရာဝန်ကနေပြန်ပြီးတော့ train လုပ်ထားတဲ့ဒီကျန်းမာရေးပြန်တဲ့ကောင်းမွန်လာတဲ့ဒီလူနာတွေကိုယ်တိုင်ကနေပြီးတော့နေ့ရောညရော24နာရီစောင့်ပြီးကြည့်ပြရရှိပါတယ
်။ဆိုတော့အခုကျွန်တော်အခုသွားလာရင်အခုလူနာတွေကြည့်နေတာကြည့်ရတာကမဖြူကိုယ်တိုင်ကကျွမ်းကျင်တဲ့ဆရာဝန်ထောင်မျိုးပါဖြစ်နေပြီလေသူကစမ်းသပ်ကြည့်တဲ့လူနာချင်းတွေယောဂလက္ခဏာတွေလှုပ်လာတဲ့တက်တန်းအရာဆိုတော့မဖြူကတော်တော်လေးနားလည်နေပြီပေါ့ဒီသူလူနာတွေရဲ့အခြေအနေကိုတော့ကြည့်လိုက
်ပြောရရင်တော့ကျွန်တော်နှစ်ပေါင်းများစွာဒီလူနာတွေနဲ့ပဲနေလာခဲ့တဲ့အခါကျတော့ဥပမာဖြစ်သူတို့ကြည့်ရတဲ့ဟိုသိတာတွေရှိတာပေါ့နော်ဒါကတော့ကျွန်တော်တို့လှုပ်လာတဲ့နှစ်တည်းကကြာလာတာပေါ့နော်အစပိုင်းတော့ကျွန်တော်တို့တိတ်နားမလဲဘူးပေါ့တဖြည်းဖြည်းနဲ့ကျွန်တော်တို့ခု specialist ဆရာဝန်တယောက်ဆိုလို့ရှိရင်ကျွန်တော်တို့အားလုံးသင်ပေးထားတယ်ဒီဓာတ်မှန်ကြည့်တာစပြီးဒီယောဂဒီ HIV နဲ့ပတ်သက်တဲ့ဖြစ်လာတဲ့ယောဂလက္ခဏာတွေအကုန်လုံးကျွန်တော်တို့တော်တော်များများကိုယ့်ဘာသာကိုယ်ကိုကုသနိုင်အောင်ဆိုပြီးတော့ဆရာကိုယ်တိုင်ကနေ ပြန်ပြီးတော့ကျွန်တော်တို့ train လောက်ထားတာရှိတယ်။အဲကျွန်တော်တို့ကတဆင့်တဆင့်ပြန်ပြီးတော့လောက်ထားတာပေါ့နော်။အဲ့ခါကျတော့အဲကျွန်တော်တို့ဒီမှာအဲ treatment ပေးတဲ့ဟာနဲ့ဆိုလို့ရှိရင်လည်းကျွန်တော်တို့ကိုယ်တိုင်ကဟိုဒီတိုင်းပေးလိုက်တာမဟုတ်ဘူး။ဆရာဝန်တွေကိုပြန်ပြီးချက်ချင်းအကြောင်းကြားပြီးတော့အဲ့လိုပေါင်းပြီးလောက်တာမျိုးရှိတယ်။ဆိုတော့ကိုယ်တိုင်ကလည်းအလူနာတယောက်ဖြစ်လာပြီးရေရနေပြီးတော့အဆအဆုံးပေါ့နော်။အဲ ARD တိုက်တဲ့အထိကတော့တော်တော်လေးတော့အားလုံးနားလည်နေတာပေါ့နော်
။ဟုတ်ကဲ့ဒီဒီမှာအခုမဖြစ်လို့လာတက်တန်းတစ်ချောင်းမှာပေါ့လူနိုင်နဲ့ပတ်သက်ပြီးအဆိုးဆုံးအခြေအနေဘယ်လိုမျိုးကြုံခဲ့ရဘူးလားရှိလဲတဘောအရေးပေါ်ခြေုံသွားတာပဲဖြစ်ဖြစ်ပေါ့နော်ရောက်လာတဲ့အနေအထားတွေ
အဆိုးဆုံးအချိန်တွေကကျွန်တော်အများကြီးဖြတ်ကျော်ခဲ့ရတာဘာကြောင့်လဲဆိုလို့ရှိရင်ဒီတစ်ချိန်နဲ့အခုဟိုပြောရမယ်ဆိုရင်တော့တစ်ချောင်းလုံးလုံးပေါ့ကျွန်တော်တို့စပြီးတော့ဒီ HIV ကိစ္စကိုစပြီးလုပ်တဲ့ဟိုကကျွန်တော်တို့မှာဟိုပြောရရင်အဆိုးဆုံးအချိန်လေးကြီးပဲလို့ပြောလို့ရတယ်။အဲကျွန်တော်တို့စတွေ့ရတာကျွန်တော်ပညာပေးအပိုင်းလုပ်မယ်။နောက်ပညာပေးအပိုင်းလုပ်လို့ရလားဆိုတော့လည်းလုပ်လို့မရခဲ့ဘူး။အဲ့ဒီအချိန်မှာကျွန်တော်ဘာသွားတွေ့ရလဲဆိုတော့2002ခုနှစ်ထဲကနေပြီးတော့ဆေးဝါးကုသမှုအပိုင်းကိုသွားတွေ့ရတယ်။အလူနာတွေကအဲ့ဒီအချိန်ကရောဂါဝေဒနာခံစားနေရတယ်။အဲ့ဒီတည်းကကျွန်တော်တို့တော်တော်လေးကိုအဆိုးရိမ်တာပေါ့နော်။ဆိုးရိမ်နေဆိုတော့ကျွန်တော်တို့သိနေတာပညာပေးအပိုင်းအစိကူတော့မပေးရမယ်ဆိုကျွန်တော်တို့တော်တော်လေးကိုစိုးရိမ်နေပါတော့ဆိုတော့နောက်ကျွန်တော်တို့အဲ့ရနေတစ်ဆက်ဒီလူနာတွေကိုစေကူဖို့အတွက်စူးစမ်းပေးနေတဲ့လူနာတွေအများအပြားတိတ်ဆုံးသွားတာကိုလည်းကျွန်တော်ကြုံခဲ့ဘူးတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီအချိန်တုန်းကကျွန်တော်တို့ဒီမှာ ARD စေပိုင်းမရောက်သေးဘူး။မရောက်သေးတဲ့အခါကျတော့အဲ့မှာလည်းကျွန်တော်တို့လူနာတွေကိုအားပေးတာတော့ပဲဒီယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မကူဘူး။နောက်ပြီးတော့ဒီလိုရရင်နေနေသူတို့ပြုစုလို့ရတယ်။မိသားစုတွေတချို့ကမကင်ရဲမတွယ်ရဲဆိုတော့မှကျွန်တော်တို့တို့နဲ့အတူတူနေပေးတာမျိုး။အဲ့လိုပုံစံမျိုးပဲကျွန်တော်တို့ကောင်းဆယ်လင်းပေါ့။နေတိုင်းဆွေးနွေးတာမျိုးတို့နဲ့အတူတူနေပေးတာမျိုးနေတဲ့အခါကျတော့အဲ့လောက်ပဲကျွန်တော်တို့လုပ်ပေးနိုင်တယ်။အဲ့ဒီအချိန်တွေတော့ပြောရမယ်ဆိုရင် ARD စေဝါမရတဲ့အခါကျတော့လူနာရေးတော်တော်များများတည်ဆုံးတာတော့တော်တော်လေးကိုဟိုအခက်ခဲဆုံးလို့ပြောလို့ရပါတယ်။
အော်ဒီကြည်နေတန်လန်နဲ့တည်သွားလို့ရှိတယ်ပေါ့နော်
အများကြီးရှိပါတယ်ကျွန်တော်တို့အစပိုင်းရဆိုရင်တော်တော်များများတည်ဆုံးလုံးများတယ်လို့ပြောလို့ရပါတယ
်ဟုတ်ဆိုတော့အခုခုနေတဲ့ဆေးဝါးတွေကဟောဘယ်သူတွေကထောက်ပံ့လဲဟိုဒါမှမဟုတ်တယောက်ချင်းစီကထောက်ပံ့လာပြီးစုပြီးတော့အဲ့လိုမျိုးပြန်ပြီးတော့
ကျွန်တော်တို့ NGO တွေစီကနေပြီးတော့တန်းစီတဲ့ဆက်နေတဲ့ပုံစံမျိုးရှိပါတယ်ဒီကနေသွားပြီး NGO စီကနေမှတန်းစီရဲ့ပြီးရင်သူတို့စေးရတယ်ပေါ့ရလို့ရှင်တစ်ခါတလေကြားလို့ရှင်သူတို့ဟိုစေးဆန်းတယ်ပေါ့14ရက်စေးဆန်းတယ်နှစ်ခါဆန်းတယ်ပြီးရင်တစ်လစာပေးတယ်နောက်ပြီးသုံးလစာပေးတယ်လူနာတွေကတော့ချိန်နဲ့ရက်ရက်ပတ်မှန်အောင်လာလာပြီးစေးထုတ်ရတာပေါ့သုံးလတစ်ချိန်ပေါ့နော်အဲ့လိုပဲစေးပေးနေတဲ့ဒီ NGO စေးကန်းတွေမှာသူတို့ budget တွေပါမရှိတော့ရက်လိုက်တဲ့အခါကျတော့လည်းကျွန်တော်တို့ကိုယ်တိုင်တိုက်ခဲ့ရတာရှိပါတယ်အဲ့တော့ဒီနေ့ဒီချိန်ကြီးအယောက်900လောက်ကျွန်တော်တိုက်ခဲ့ပြီးနေဒီမှာပေါ့အဓိကတော့နေဘက်ကလူနာတွေများတယ်ဆိုတော့နောက်ပိုင်းကျတော့တို့ဒီပခုတ်ကူဘက်ကဆေးပေးတာတို့မိထီလာမှာဆေးပေးတာတို့ဆိုရင်ကျွန်တော်တို့အဲ့နားမှာတိုက်တဲ့လူတွေကိုအဲ့လိုဆေးရုံတွေကိုကျွန်တော်ပြန်လွှဲပေးလိုက်တယ်အခုဆိုရင်တော့ကျွန်တော်တို့ဆီမှာ100ကျော်လောက်တော့ဆေးတိုက်နေရလို့ရှိပါသေးတယ
်ဟုတ်ဆိုတော့အခုဒီမှာလူနာတွေကိုနည်းနည်းကြားမကြောင်းတဲ့လူနာတွေကိုအတံမွေးဝမ်းကြောင်းတင်တိုင်းလည်းပေးနေတယ်ဆိုတော့အဲ့ဒါဘယ်လိုမျိုးလဲ
အထူးကတော့ကျွန်တော်တို့ဆီမှာပါလဲဆိုတော့ပထမပိုင်းကတော့ကျွန်တော်တို့ဆေးကုသတာကိုပဲအဓိကထားပြီးလုပ်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့အဓိကလိုအပ်ချက်ရှိတာကလည်းသူတို့တွေအတွက်ကျန်းမာရေးပြန်ကောင်းဖို့ပေါ့နော်ဆိုတော့ဆေးဝါးမလုံလောက်တာနဲ့ဆေးဝါးရရှိဖို့ခက်တာနဲ့ဒီဆေးတွေကလည်းမလုံလောက်တဲ့ခါကျွန်တော်တို့ကဒီဆေးတွေရရှိဖို့အတွက်ပဲကျွန်တော်တို့စူးစမ်းခဲ့တယ်အခုနောက်ပိုင်းကျတော့ဘယ်လိုဖြစ်လာလဲဆိုတော့ဆေးဝါးတွေကတော့ဒီရန်ကုန်မှာတော့ရလာနိုင်တယ်ပေါ့နော်ရလာနိုင်တယ်နောက်ပြီးကျန်းမာရေးကောင်းပြီးတော့သူတို့ဒေတာကိုပြန်သွားတဲ့ခါကျရင်တခါကျရင်ပတ်ဝန်းကျင်ကလက်မခံတာရှိတယ်တခါကျမိသားစုကပြန်ပြီးလက်မခံတဲ့ခါကျတော့ဒီလူနာတွေကဒီဘက်ပြန်လာကြတယ်နောက်အလောက်ကန်ခွန်လာပေါ့မြန်မာပြည်မှာဒီနေ့ဒီချိန်ထိအလောက်ကန်ခွန်လာတော်တော်လေးကိုနှဲပါနေသေးတယ်နှဲပါနေတယ်ဆိုတော့ဟိုတောင်မှန်ကျန်းမာတဲ့သူတွေတောင်မှအလောက်ကန်တဲ့အရန်ခတ်နေတော့ဒီလိုယောဂရှိရတဲ့တော့အရန်ကိုခတ်ပါတယ်အဲ့ဒါကျတော့သူတို့ကလည်းအလုံးလုံးချိန်ပေးမယ်လေသူရဲ့သက်ဆိုင်ရာဒေတာရလက်မခံတဲ့ခါကျဒီလိုပဲပြန်လာကြတယ်ဆိုတော့အဲ့ဒီအတွက်ရည်ရွယ်ပြီးကျွန်မအမျိုးသမီးတွေအတွက်ပေါ့နော်အခုတော့ကျွန်မတို့အမျိုးသမီးတွေဖွံ့ဖြိုးမှုအတွက်ဆိုပြီးတော့ဒီဆက်ချုပ်တန်တန်းကြောင်းလေးကိုကျွန်မဟိုဒီ4000ကံပတ်မှာအဲဖွင့်လာတာရှိပါတယ်အခုဆိုရင်ဒုတိယအကြိမ်ဟို9ရက်နေ့ဆိုရင်ဆင်းပါပြီဒုတိယအကြိမ်ပြီးလို့ရှင်လည်းကျွန်မပုံမှန်ဆက်ပြီးတော့လုပ်သွားမှာပါအဓိကဘာကြောင့်လဲဆိုတော့ဒီ HIV positive ဖြစ်နေတဲ့အမျိုးသမီးတွေမှာလည်းဒီကိုယ့်ကိုယ်ယုံကြည်မှုရှိပြီးတော့အသက်ပညာတစ်ခုရှိအောင်နောက်ဒီကနေပြီးဝင်ငွေရရှိအောင်လုပ်ဖို့လိုသလိုတခြားဒေသတွေမှာကျွန်တော်ပြန်သိရတာတော့အဲဒီအမျိုးသမီးတွေလည်းဆက်ဖြတ်ကြော်ပြီးတော့အလုပ်သွားလုပ်တဲ့အမျိုးသမီးတွေပေါ့နော်အဲ13နဲ့14နှစ်လောက်ဆိုလို့ရှိရင်ရောင်စားခံရတာမျိုးတွေတော့ဒီနိုင်ငံမှာအလုပ်မရှိတော့သွားရတာရှိပါတယ်အဲဒါကြောင့်ကျွန်မအခုပြန်သိရတာတော့တို့တွေအတွက်လည်းအဲတချို့ထေသားတွေတောင်းဆိုတာရှိပါတယ်ဥမာပြည်ပကိုးတိုင်းအနောက်ချမ်းဘက်ကတော့ ARD တိုင်းဘက်ကတော့အဲဒီအမျိုးသမီးတွေလည်းဒီလိုလုပ်ပေးပါဆိုတော့ကျွန်မဒီ HIV ရှိနေတဲ့လူတွေကိုတော့ဦးစားပေးမယ်။နောက်ပြီးကြတယ်တော့တာမန်ကောင်းနေတဲ့လူတွေကိုလည်းသူအလှဲ့နဲ့ပြန်ပြီးကျွန်မဟိုအဆက်မပြတ်ပေါ့နော်။အဲ့မှာတန်တန်းဆက်ပြီးတော့မှာပါ
။ဆိုတော့အခုကျွန်တော်တွေ့တာကိုဆန်းဖို့ချိန်ထားတယ်ဒီဒီဟိုဘာပေါ့စေကန်စေုံကြီးကြီးဆောက်ဖို့ဟိုအလုခံနေတယ်ဆိုတော့အဲ့ဒါဒီနေရာမှာဆောက်ဖို့လားဘယ်လိုပုံစံဆောက်ဖို့လဲအလုခံနေတာဟုတ်လား
။ဟုတ်အဓိကတော့ဒီနေရာအကြောင်းကျွန်မဘောမြောက်တခုမှာတနေရာရှိပါတယ်အဲ့ဒီမှာကျွန်တော်ကလေကွင်းတစ်ခုထဲမှာတဲထိုးပြီးတော့လူနာရီထားပါတယ်တခါကျလူနာရီကအရန်များတဲ့ခါကျဒီလိုတမန်တလင်းပေါ်မှာလည်းအိပ်ရတဲ့ခါရှိတယ်နောက်အခုလည်းမြင်တဲ့အတိုင်းပဲတယောက်ကိုတနေရာအိပ်ဖို့အတွက်ကိုကျွန်တော်တို့အထီးအကျပဲပေးထားနိုင်တယ်ဟောဖြစ်နိုင်ရင်တော့ကျွန်တော်တို့နည်းနည်းအဆင်ပြေပြေလေးတော့ထားခြင်းနဲ့ပေါ့နော်ထားခြင်းနဲ့နောက်တစ်ခုကကျတော့ကျွန်တော်တို့တနေရာထဲမှာပဲသူတို့အဆင်ပြေသွားစေခြင်းနဲ့အဲ့လိုပုံစံနဲ့ကျွန်တော်တို့ဒီအရှိတခုမှာအဲမေတ္တာရှင်ဆရာတော်ပေါ့ရှိပြီသားမေတ္တာရှင်ဆရာတော်အာနေပြီးတော့ဒီကိုကြွလာတယ်ကြွလာပြီးကျွန်တော်လုံငန်းတဲ့တစ်နှစ်လောက်ထဲကသူ့မြေခွက်ပေါ့ဒီမြေခွက်လေးခွက်ကိုကျွန်မကိုသူယူသုံးပါဆိုပြီးတော့သူ့စီမှာရှိတယ်ပေါ့နော်သူလှူထားတာရှိတယ်ယူပါဆိုပြီးပေးထားတာရှိပါတယ်အဲအဲ့ဒါနဲ့ကျွန်မစပြီးတော့အဲ့ဟာနေစပြီးအကောင့်ထဲပေါ်မှာပေါ့နော်ဒီ၃နေရာမှာရှိတဲ့ဒီ၂နေရာမှာရှိရလို့ဒီ၁နေရာထဲမှာကျွန်တော်စုထားမယ်အစင်ပြေလို့ရှင်အဲ့မှာပဲသူတို့တန်းတန်းပေးတာလေးသူတို့အတွက်အခုဆိုလို့ရှင်ကျွန်တော်က၁နေရာစီသွားနေရတယ်ဟိုဘက်မှာတန်းတန်းတစ်ခုဒီဘက်မှာ၁နေရာ၁နေရာ၂နေရာကြီးအကုန်လုံးခွဲနေရတော့ကျွန်တော်လူအများကြီးလည်းသုံးရတယ်ပေါ့၁နေရာထဲမှာစုထားခြင်းအပြင်သူတို့တက်ပို့ပြီးတော့အစင်ပြေနိုင်တယ်ပေါ့နော်အဲ့ဒါကြောင့်မို့ကျွန်တော်တို့အနေနဲ့အေးအဆောင်ဦးကိုဆောင်မယ်ဒီမိုးကုံရင်တော့ကျွန်တော်အခုစပြီးတော့လုပ်နေပါပြီဆောင်ဦးဆောင်ဖို့တက်ကိုလေ
အော်ဆိုတော့သူကတော့ဆေးကူတာရောဟိုအတမွေးဝမ်းကြောင်းမှုတင်နန်းတွေရောအကုန်လုံးသူနေဖို့တက်ကို one stop ပေါ့နော
်အကုန်လုံ
းအဲ့လိုမျိုးလုပ်ဖို့ကြီးကြီးမားမားဘယ်လောက်ထိကြီးကြီးမားမားဆေးကူတ
ာကျွန်မဦးလောလောဆယ်တော့ပေ120ပေ50လေးတက်လောက်တော့ဖြစ်ဖို့များတယ်အခုလောလောဆယ်ရထားတော့ကျွန်တော်သုံးတက်ရထားတယ်ပေါ့နော်သုံးတက်အဆောင်ဦးရထားတယ်ဒါပေမဲ့ကျွန်တော်မြေအောက်ခန်းနေပါလေလုံးမယ်ဆိုအခုတော့လေးတက်အထီးရှားထားတယ်တနေရာထဲမှာပဲသူတို့တအားလုံးအဆင်ပြေတော့ကျွန်တော်စူးစမ်းနေတာပါဟု
တ်တခြားအောင်မပြောပါနဲ့ပြည့်စက်ပြနေတယ်
အဒီကတော့ကျွန်တော်တို့နိုင်ငံမှာဒီ HIV AIDS အဖြစ်ပေါ့နော်အခြားသောကျန်းမာရေးနဲ့ပတ်သက်တဲ့ပြဿနာတွေလည်းအများကြီးရှိတယ်နောက်ချက်ကကျတော့ဒီလိုပြဿနာတွေဖြေရှင်းဖို့ဆိုလို့ရှိရင်အားလုံးမှာတာဝန်ရှိရလို့မြင်တယ်အားလုံးဆိုအစိုးရဘက်မှလည်းတာဝန်ရှိတယ်ပြည်သူတဦးတယောက်ချင်းကလည်းတာဝန်ရှိရလို့မြင်တယ်ဘာကြောင့်လဲဆိုတော့အာတဦးတယောက်ချင်းကလည်းကိုယ့်ရဲ့ရပိုင်ခွင့်နေကိုယ့်ရဲ့အခွင့်အလမ်းနေတိမှပဲကိုဘာတွေလိုအပ်ချက်ရှိနေတာလဲအစိုးရဘက်ကဘာလုပ်ပေးနိုင်မလဲဥပမာအဖြစ်လွတ်တော်ဘက်ကဘာတွေတင်ပြနိုင်မလဲဆိုတော့ကိုကိုယ်တိုင်သိရမှာပေါ့နော်အခုနောက်ပိုင်းတော့ကျွန်တော်ကျန်းမာရေးကိစ္စပညာရေးစီးပွားရေးအစရှိသဖြင့်အခုအင်အားလေးတွေကတော့ပေါ်ပေါက်လာပြီပေါ့နော်အခုဆိုလို့ရှိရင်ဥပဒေပြုတ်တဲ့နေရာမှာတော့မှပဲအပြင်မှာပြင်ပအင်အားစုတွေကလွတ်တော်တဲ့လာပြီးဆွေးနွေးတာမျိုးတွေရှိလာပြီအခုနောက်ပိုင်းမှာလဲကျွန်တော်ရဲ့ဒီကျမရေးကိစ္စတွေပဲဖြစ်ဖြစ်ပညာရေးကိစ္စတွေပဲဖြစ်သက်ဆိုင်ရာကဏ္ဍအသီးသီးရနေပြီးဝိုင်းဝန်းပူးပေါင်းပြီးတော့ကိုယ့်ရဲ့အခွင့်အရေးရရှိဖို့အတွက်ဥပဒေတရဖြစ်ပေါ်လာဖို့အတွက်ဝိုင်းပြီးစူးစမ်းရမယ့်အချိန်ရောက်ပြီလို့တော့ကျွန်တော်မြင်မိပါတယ်
ဟုတ်ကဲ့ကျေးဇူးပါ
ဟုတ်